This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေခင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုရန်တိုင်းမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရီယူအန်ယူဂျီသောရဆင်များမင်္ဂလာပါခင်ဗျာကုချန်စာပြီး2025ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ရီယူအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ကော်ပိုရိတ်စစ်ကြောင်းမှုဘုံမှုစောတာဘောကို KNLA ဘိုဟိုမှသူရပွဲတစိချီးမြှင့်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကော်ပိုရိတ်စစ်ကြောင်းမှုဘုံမှုစောတာဘောကိုရဲစွမ်းတပ်တိအပြည့်နဲ့ခေါင်းဆောင်မှုအရေးချင်းပြင့်မိတဲ့ဘုံမှုတယောက်ဖြစ်သူရပွဲတစိကိုကရင်အမျိုးသားလူမျိုးရေးတပ်မတော်ဗဟိုစစ်တနာကျုကချီးမြှင့်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့နိုင်ငံတော်ဆင့်ရှိအောင်စရစစ်ကြောင်းကိုတိုက်ခိုက်ရိုက်ချိုးဖျက်ဆီးနိုင်ခဲ့တာကြောင့် KNLA ဗဟိုစစ်တနာကျုမှစစ်ဦးစီးပရမာဒန် G1 ဗိုလ်မှူးချုပ်စောတမလာဘောကိုတိုင်ကတွားရောက်ဂုဏ်ပြုချီးမြှင့်ခဲ့တယ်လို့ဆိုပါတယ်။ဒူဗလာယာခရိုင်ကော့ဂရိတ်မြို့နယ်အာရှလမ်းမကြီးအနီးစစ်မြေပြင်တနေရာမှာဇန်နဝါရီလ31ရက်နေ့ကကျင်းပခဲ့တဲ့86နှစ်မြောက်ကရင်တော်လှန်ရေးနေ့ခန်းနာမှာဂုဏ်ပြုချီးမြှင့်ခဲ့တယ်လို့သိရပါတယ်။အဲ့ဒီခဏမှာကရင်အမျိုးသားအလံတော်နဲ့တော်လိုင်းရေးလှုပ်ဆောင်ခဲ့သူများကိုအလေးပြုကာဖွင့်လှစ်ခဲ့ပြီးသဘာပတိဘုံမူစောနဲ့ဓာတုကအဖွင့်မိန်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခဏကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ဘဟုစေဦးစီပထမတန်း G1 ဘုံမူချုပ်စောတံလာဘောတပ်မဟာ6ဘီဝါမူဘုံမူကြီးစောနဲ့ဓာတုတရင်28တရင်မူကော်ပိုရိတ်စစ်ကြောင်းမူဘုံမူစောတာဘောတပ်ဘူတမှုများနဲ့စစ်သားများတက်ရောက်ခဲ့ကြပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးမြန်ကပ္ပစစမှုနှစ်ကိုရှော့ရိုက်ဒုံများနဲ့ပြစ်ခတ်တိုက်ခတ်တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းမြိုင်မြို့နယ်ကစစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးဆက်ရုံကပ္ပစစမှုနှစ်ကိုရှော့ရိုက်ဒုံများနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဗမာထီလက်နက်ကြီးပျောက်ကြားတပ်ဖွဲ့မြိုင်ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ1ရက်မနက်9:00ခွဲအချိန်မှာမြိုင်ကပ္ပစကိုရှော့ရိုက်ဒုံ9လုံးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တိုက်ခတ်မှုတွေအဆောင်များပေါ်ကိုကြားရောက်ပေါက်ကွဲမှုများရှိခဲ့တယ်လို့သိရပြီးထိခိုက်မှုအသေးစိတ်ကိုတော့စုံစမ်းနေစေဖြစ်တယ်လို့သိရပါတယ်။ဒီတက္ကသိုလ်မှုနဲ့ပတ်သက်ပြီးဖေဖော်ဝါရီလ1ရက်နေ့ဘာနေ့လည်းမမေးပါနဲ့။ကျုပ်တို့ရဲ့အနာဂတ်တွေကျုပ်တို့ရဲ့မျှော်လင့်ချက်တွေရိုက်ချိုးခံခဲ့ရတဲ့၄နှစ်ပြည့်တဲ့နေ့ပါပဲ။ဒီနေ့ဟာကျုပ်တို့ပြည်သူတွေရဲ့အသည်နှလုံးသားဘဝတွေအနာယူတတိုက်ကြောင့်ဒုက္ခတွေနဲ့နှပန်းလုံးနေခဲ့ရတာ။ဒါကြောင့်မို့ဒီနေ့ဒီချိန်ကျုပ်တို့လုံနိုင်သလောက်မာလာနဲ့ဆရာလာရှင်တတိုက်ကိုပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်လို့ဗမာပြည်ပြောက်ကြားတပ်ဖွဲ့ကလူမှုကွန်ရက်ဆာမင်နာမှာဖော်ပြထားပါတယ်ခင်ဗျာ။အခုတကမဲပလီဗျူအာစကန်ကို KNLA ပူးပေါင်းတပ်တွေအပိသက်သိမ့်ပိုက်ရရှိတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မုံပြင်းနယ်ဘီလင်းမြို့နယ်မဲပလီကျေးရွာကစစ်ကောင်စီရဲ့ဗျူအာစကန်ကိုအပိသက်သိမ့်ပိုက်ရရှိခဲ့တယ်လို့ရှေ့တန်းသတင်းရင်းမြစ်တွေထံကနေသိရပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေကြောင်းပစ်ကူများပြားနဲ့အပြင်းထန်ခုခံခဲ့ပေမဲ့ဖေဖော်ဝါရီလ1ရက်နေ့လေတနင်္လာရီအချိန်မှာအပိသက်သိမ့်ပိုက်နိုင်ခဲ့တာပါ။စစ်ကောင်စီတပ်အင်အား100ခန့်အထိုင်းချထားတဲ့မဲပလီဗျူအာစကန်ကိုပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကနေစတင်ပိတ်ဆို့တိုက်ခတ်ခဲ့တာဖြစ်ပြီးတလားကန်အကြမ်းမှာထိုးစစ်ဆင်သိမ့်ပိုက်နိုင်ခဲ့တာဖြစ်ပါလေ။တိုက်ပွဲတွင်စစ်ကောင်စီဘက်ကဟောင်ဝေဇာတွေအပါအဝင်လက်နက်ခဲယံတွေသိမ့်ပိုက်ရရှိခဲ့တယ်လို့စစ်တုံ့ပန်းတွေဖမ်းဆီးရမိတာတွေလည်းရှိတယ်လို့သိရပြီးအသေးစိတ်ကို KNLA ပူးပေါင်းတပ်ဖွဲ့ကထုတ်ပြန်ထားတာမရှိသေးပါဘူး။အာဏာသိမ်းမှု၄နှစ်ပြည့်တဲ့နေ့မှာမာမိတ်ပူးပေါင်းဖွဲ့ရဲ့ညီညွတ်စွာကြိုးပမ်းအားထုတ်မှုနဲ့မဲပလီဗျူအာစကန်ကြီးကိုအပိသက်သိမ့်ပိုက်ကပြည်သူလူထုထံလက်ဆောင်အဖြစ် ပေးလိုက်ပါတယ်လို့စကန်သိတိုက်ပွဲမှာပါဝင်ခဲ့တဲ့ BBL ကိုကဲမှုမောင်ဆောင်ခါက၎င်းရဲ့လူမှုကွန်ရက်ဆွမ်းမင်နာမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲတွင်စစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အစူးကြောင်း PT မဲပလီကြီးပြအုပ်စုတွေကဒေသခံ3000နီးပါးဟာနေရက်ကိုစွန့်ခွာထပ်ပြနေရပြီးအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့တလုံးမျိုးဟောင်းတိုက်ပွဲမှာစစ်ကောင်စီဘက်ကဆယ်ချီတေဆုံးခဲ့ပြီးဒေါ်လိုင်းရဲဘော်တို့ကြာဆုံးခဲ့တဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်တလုံးမျိုးဟောင်းကြီးရွာတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်ကဆယ်နဲ့ချီပြီးတေဆုံးခဲ့ကဒေါ်လိုင်းရဲဘော်တို့ကြာဆုံးခဲ့ရတယ်လို့တလုံးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တလုံး PDF တန်းကနေသိရပါတယ်။ဖေဖော်ဝါရီလ10ရက်နေ့မနက်9နာရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီကလနကြီးလေချောင်းပြစ်ကူတွေအုံပြုကစခန်းမကြစီဘူးခုခံတိုက်ခိုက်ခဲ့တယ်လို့ဆိုပါလေအဲ့ဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က10ခန်းနဲ့အထက်သေဆုံးခဲ့ပြီးတော်လိုင်းတပ်ဖွဲ့တွေဘက်ကလည်း2ဦးကြာဆုံးခဲ့တယ်လို့9ဦးထဏ်ရာရခဲ့တယ်လို့သိရပါတယ်။ဒါပြင်စစ်ကောင်စီရဲ့လေချောင်းတိုက်ခိုက်မှုကြောင့်ဒေသခံအမျိုးသမီးတူသေဆုံးကတိကျတဲ့ရရသူတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။တလုံးမျိုးဟောင်းတိုက်ပွဲဟာ၄နိုင်ခွဲကံကြောင်းမြင့်ခဲ့ပြီးစစ်ကောင်စီက MI-35 နဲ့၈ကြိမ် Jet Fighter နဲ့၂ကြိမ် White Dragon နဲ့၃ကြိမ်ပုံကျဲပစ်ခတ်ခဲ့တယ်လို့လက်နက်ကြီး Howitzer များပြားပစ်ကူပေးခဲ့တယ်လို့သိရပါတယ်။တိုက်ပွဲတွင်ခရဲလိုအပ်ချက်တွေရှိလာတာကြောင့်ကာကွယ်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာခဲ့ပြီးချိန်ထိစစ်ကောင်စီကလေကြောင်းကနေပုံကျဲပစ်ခတ်နေတယ်လို့နေအိမ်တွေကိုလည်းမီးရှို့ဖျက်ဆီးတာတွေလှုံ့ဆော်နေခဲ့ပါတယ်။လက်ရှိမှာတော့အင်ဂျီ1000ကျော်ရှိတဲ့တလုံးမျိုးဟောင်းကဒေသခံထောင်နဲ့ချီဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ။အခုတခါမြိုင်မြို့နယ်မှာတက်ချင်းပြီးပြန်လာတဲ့စစ်ကောင်စီစစ်ကြောင်းကပြည်သူများရဲ့နွားစိတ်စိုက်ကဲနဲ့ဆန်တွေကိုခိုးယူပြီးပစ္စည်းတွေကိုဖျက်ဆီးသွားတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်ညောင်ရင်းရွာမှာဗျူဟာမှုအပြောင်းလဲလုပ်ခဲ့ပြီးပြန်ဆုတ်လာတဲ့စစ်ကောင်စီစစ်ကြောင်းကပြည်သူတွေရဲ့နွားစိတ်စိုက်ကဲနဲ့ဆန်တွေကိုခိုးယူပြီးပစ္စည်းတွေကိုလည်းဖျက်ဆီးသွားတယ်လို့အညာမြေတပ်ပေါင်းစုကထုတ်ပြန်ထားပါတယ်။ညောင်ရင်းရွာမှာညအိပ်ပြီးဖေဖော်ဝါရီလ10ရက်နေ့မှာမြိုင်စစ်မှုနှစ်ကိုပြန်လာတဲ့စစ်ကောင်စီစစ်ကြောင်းဟာရတန်းရှိကြေးရွာကနေအများကနွား9ကောင်စိတ်10ကောင်စိုက်ကဲ6စီးနဲ့ဆန်တွေကိုယူဆောင်ကကျန်ပစ္စည်းတွေကိုလည်းဖျက်ဆီးသွားခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်ကြောင်းဟာမြိုင်မြို့နယ်မှာလှည့်လည်စစ်ကြောင်းထိုးပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးနေတာတလားကကြာမြင့်ခဲ့ပြီးကြောင်ကုန်းကြီးရွာကနေ29လုံးတမယာကျုံနဲ့ချောင်းလားကြီးရွာကနေတလုံးစီပျက်စီးခဲ့ရတယ်လို့သိရပါတယ်။ဒေါ်လာတက်ဖို့အနေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား6ဦးသေဆုံးက26ဦးဒဏ်ရာရရှိခဲ့ပြီးဒေါ်လာအင်အားစုတွေဘက်ကရဲဘော်9ဦးတို့ကလည်းမစိုးရင်ရတဲ့ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကြောင်းထိုးဝင်ရောက်နေတဲ့ကာလအတွင်းဒေသခံကြီးရွာ10ရွာထက်မနည်းဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပြီး73ရက်ကျော်ရှိပြီလို့သိရပါတယ်ခင်ဗျာ။ခုဆက်လက်ပြီးပေါ့မြို့နယ်တရက်ခန့်ရွာလေကြောင်းတိုက်ခတ်မှုအတွင်းပြည်သူ3ဦးသေဆုံးပြီး3ဦးထဏ်ရာပြင်းထန်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းပေါ့မြို့နယ်တရက်ခန့်ရွာလေကြောင်းတိုက်ခတ်ခံမှုအတွင်းပြည်သူ3ဦးသေဆုံးက3ဦးအပြင်းထန်ထဏ်ရာရခဲ့တယ်လို့ Successful Force Port ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ10ရက်နေ့မနက်7:39မိနစ်ဝန်းကျင်မှာမိထီလာရှန်တဲလေတပ်က Jet Fighter တစ်စီးနဲ့ပုံကျဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခတ်မှုအတွင်းတရက်ခန့်ရွာမှာကိုဇော်လင်းစိုးနဲ့ဇနီးတန်ဖိုးရွာကနေအလုတ်လာလုတ်တဲ့ကိုဝက်ကြီးဆိုသူတို့သေဆုံးခဲ့ရပြီး3ဦးဟာအပြင်းထန်ထဏ်ရာရခဲ့ကနေရှင်လုံးပျက်စီးသွားခဲ့တယ်လို့သိရပါတယ်။စစ်ကောင်စီကအခုလိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရသာပြည်သူတွေနေထိုင်ရာရဲရွာတွေတဲကိုပိတ်မထားလေကြောင်းတိုက်ခတ်မှုတွေကိုရက်စက်ရုံမှစွာမကြာခဏလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ခုတခါဒဇယ်မြို့နယ်ကျေးရွာတွေမှာမူရစ်စေဝါရောင်းချနေတဲ့တရခန်2ဦးဟာဖမ်းဆီးရမိတဲ့တရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းရွှေဘိုခရိုင်ဒဇယ်မြို့နယ်မှာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့လမ်းညွှန်မှုနဲ့မြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ကအူဆောင်ပြီးကျေးရွာပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်များကျေးရွာပြည်သူ့လုံခြုံရေးအဖွဲ့ဝင်များနဲ့ပူးပေါင်းက2025ခုနှစ်ဇန်နဝါရီလ30ရက်နေ့ညနေ 4:30 ချိန်မှာမူရစ်စေဝါရောင်းချနေတဲ့တရခန်ဦးဖိုးရဲခေါ်ဝင်းနိုင်နဲ့ဥမောင်ကျော်ရဲ့နေများအားဝင်ရောက်ရှာဖွေရာမူရစ်စေဝါလို့ယူဆရတဲ့ကလာတံမိုးကျသိန်း600ကျော်ရှိတဲ့တိတ်အကြီးအဝါရောင်နဲ့ပတ်ထားတဲ့ဘိန်းစိန်6ထုပ်ပလတ်စတစ်အကြီးပတ်ထားတဲ့ဘိန်းစိန်အထုပ်ငယ်6ထုပ်စုစုပေါင်းအလေးချိန် 9,895.6 ဂရမ်လက်ကင်ဖုန်း2လုံးနဲ့ငွေသားကျပ်သိန်း20ထုပ်ကိုတရားခံအုပ်နဲ့အတူလက်ရဖမ်းဆီးထိန်းသိမ်းနိုင်ခဲ့ကြောင်းဒဇယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတရင်ထုတ်ပြန်ထားပါတယ်။တရားခံများအားဥပဒေနဲ့အညီဆက်လက်အရေးယူနိုင်ရေးမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ရဲ့ပအမှတ်မာယာပတင့်မြင့်ဆောင်2025နဲ့မာယာပနှစ်မြင်ဆောင်2025မူးစိတ်ပုံမှန်19ကကြီး20ကကြီး21နဲ့အမှုဖွင့်ဆောင်ရွက်လျက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ ခုခါတင်ဆက်ပြီးမှာကတော့ဇန်နဝါရီလအတွင်းဗိုလ်မှူးတအုပ်ပါဝင်တပ်သားနဲ့ရဲ136ဦးပြည်သူ့ရင်ဝင်ကိုခုလုံလာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပြီးမှာဖြစ်ပါတယ်။2025ခုနှစ်ဇန်နဝါရီလအတွင်းစစ်ကောင်စီတပ်မှအရာရှိအဆင့်ဗိုလ်မှူးတအုပ်ပါဝင်တပ်သားနဲ့ရဲ136ဦးပြည်သူ့ရင်ဝင်ခုလုံခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အဆိုပါ136ဦးထဲမှာလက်နက်နဲ့တကွအလင်းဝင်လာသူ82ဦးရှိခဲ့ပြီးယူဆောင်လာတဲ့လက်နက်အမျိုးအစားလိုက်ကာကွယ်ဝန်ကြီးဌာနကကွန်ပျူတာချင်းမြင်ငွေတွေကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီစစ်ကောင်စီတပ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဟာမြို့သားညီညီအစိုးရပြည်သူ့ရင်ဝင်အကောင့်ထဲပေါ်ဆောင်မှုကော်မတီနဲ့ကာကွယ်ဝန်ကြီးဌာနအောက်က PDF တပ်ရင်းများပကဖများကိုဆက်သွယ်ပြီးပြည်သူ့ဘက်ကိုရက်တီကူးပြောင်းလာခဲ့တာလို့သိရပါတယ်။အာဏာသိမ်းစစ်တပ်ရဲ့စစ်မှုထမ်းအမိန့်ကြေညာချက်ကြောင့်အရမလူသစ်စုဆောင်းခံရသူများပါဝင်ပြည်သူ့ဘက်ကရက်တီလိုတဲ့တပ်သားနဲ့ရဲများအနေနဲ့ပြည်သူ့ရင်ဝင် Telegram @Myanmar People ကိုဖြစ်စေနီးစပ်ရာ PDF ပကဖနဲ့မဟာမိတ်တိုင်းရင်းသားတော်လှန်အဖွဲ့များကိုဆက်သွယ်ချိတ်ဆက်ကပြည်သူ့ရင်ဝင်ခုံလုံးကြဖို့တိုက်တွန်းထားပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshall Road ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုຫນွေဦးမိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါသောတာရှင်များရှင်အခုချိန်အစပြီး Radio NUG ရဲ့2025ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မနက်ခင်းပြည်တွင်သတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့ຫນွေမိုင်းဖြစ်ပါတယ်ရှင်အောင်ဆန်းဘာသာရဲစုံတက်ကတူအားလေးချောင်းမှတက်ခိုက်မှု NUG ပြည်ငိုင်းဝင်ကြီးဌာနမှပြင်းထန်စွာကန့်ကွက်ရှုတ်ချတဲ့တင်းကိုပထမဆုံးတင်ပြသွားပါမယ်။2025ခုနှစ်ဇန်နဝါရီလ30ရက်နေ့တကောင်ရန်12:53အချိန်ခန့်နဲ့ညနေ9:00ခွဲအချိန်ခန့်တွင်အစံဘတ်စေုပ်စုသည်မကွေတိုင်းဒေသရှိအောင်ဆန်းဘာသာရဲစုံတက်ကတူအားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေးချောင်းဖြင့်၈ကြိမ်ထက်မနည်းမုံကျဲတိုက်ခိုက်ခဲ့ရာရောဒေသခံကျောင်းသူမမင်းမြတ်နိုးပွင့်အသက်20နှစ်မြမစာပထမနှစ်ကျောင်းသူကြဆုံးခဲ့ပြီး CDM ပါမုခတဦးအပြစ်မဲ့ចောင်းသားចောင်းသူ2ဦးနဲ့အပြစ်မဲ့ရက်သားပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့သည့်အပြင်အောင်ဆန်းဘာသာရဲစုံတက္ကသိုလ်ယာယီအဆောက်အဦများလည်းထိခိုက်ပျက်စီးခဲ့ကြောင်းအမျိုးသားရင်သွေးရေးအစိုးရပြည်ငိုင်းဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။ကြဆုံးခဲ့သောចောင်းသူနဲ့ထိခိုက်ဒဏ်ရာရခဲ့သောဆရာဆရာမចောင်းသားចောင်းသူရတပီသူများအတွက်မိသားစုနှင့်ထပ်တူအထူးဝန်းနဲ့ကြေကွေရကြောင်းယခုကဲ့သို့စတင်ကြားတင်ယူနေကြသောအပြစ်မဲ့ပြည်သူများအပေါ်ပုံကျဲတိုက်ခိုက်သည့်စစ်ရာဇဝတ်မှုကျူးလွန်သည့်အကြမ်းဖက်စစ်ကောင်စီ၏လူမဆန်သည့်လုပ်ရအားပြင်းထန်စွာရှုတ်ချကြောင်းဖော်ပြထားပါသည်။ဤကဲ့သို့အကြမ်းဖက်စစ်အုပ်စုကကျောင်းများနှင့်လူနေအိမ်များကိုအဓိကပိတ်မှတ်ထားကာလင်းဖြင့်ပုံကျဲတိုက်ခိုက်နေခြင်းသည့် Geneva Convention ကဲ့သို့သောနိုင်ငံတကာလူသားချင်းစာနာမှုဥပဒေများ International Humanitarian Law နိုင်ငံတကာလူ့အခွင့်ဥပဒေများ International Human Rights Law ကိုချိုးဖောက်ရာကြသည့်အတွက်ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားသည့်စစ်ရာဇဝတ်မှုများကိုကျူးလွန်နေခြင်းဖြစ်တယ်လို့ဆိုထားပါတယ်။ယခုကဲ့သို့စစ်ရေးပြင်းထန်မဟုတ်သောအချမ်းစွာပညာသင်ယူရန်ရောက်လာကြသည့်အပြစ်မဲ့ចောင်းသားများနဲ့ရဲသားပြည်သူများအားရည်ရွယ်ချက်ရှိရှိဥတီဘုံကျဲတိုက်ခိုက်ခြင်းအစုလိုက်ပြုံးလိုက်သိစေခြင်းဒဏ်ရာရစေခြင်းနဲ့အများပြည်သူပိုင်အဆောက်အဦများဖြစ်သည့်စာတင်ចောင်းများအပေါ်ဘုံကျဲတိုက်ခိုက်ခြင်းကိုအသေးစိတ်မှတ်တမ်းတင်လျက်ရှိပြီးမတရားခံရသည့်ចောင်းသားចောင်းသူများဆရာများနဲ့ပြည်သူများအတွက်တရားမျှတမှုကိုနီးလန့်အမျိုးမျိုးဖြင့်ပြန်လည်ဖော်ဆောင်နိုင်ရန်ဆောင်ရွက်သွားမည်ဖြစ်ကတရားမျှတပြီးအေချမ်းသောအနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးအမြတ်ဆုံးရရှိအောင်တိုင်းသားပြည်သူတရက်လုံးနဲ့အတူတိုက်ပွဲဝင်သွားမည်ဖြစ်ကြောင်းဖော်ပြထားပါရဲ့ရှင်ဆလပီ Hope and Resilience Photo Exhibition ဒူဝင်ကြီးခွန်ဘဟန်ထံတက်ရောက်တဲ့သတင်းကိုတင်ပြပါမယ်။ New Dolan ရဲ့၄နှစ်ပြည့်သည့် February 1ရက်နေ့တွင် Hope and Resilience ၄နှစ်တာကာလမြန်မာဒီမိုကရေစီခရီးလမ်းမှတ်တမ်းတပ်ပုံပြပွဲကို Australia နိုင်ငံ Melbourne မြို့ Mulgrave Community Center ၌ပြုလုပ်ခဲ့ကြောင်းအမျိုးသားရင်သွေးရေးအစိုးရလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါရယ်။အဆိုပါတပ်ပုံပြပွဲ၌အမျိုးသားရင်သွေးရေးအစိုးရလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးခွန်ဘဟန်ထံကရောက်အမတ်ကားပြောကြားခဲ့လို့ဖော်ပြထားပါတယ်။ထိုပွဲတွင်တော်လှန်ဓာတ်ပုံပညာရှင်2ဦးဖြစ်သည့်တာမွေးနဲ့မင်းထက်ဆန်တို့၏နွေဦးတော်လှန်ရေးဖြစ်ရမှန်များကိုရိုက်ကူးပြသထားသည့်ဓာတ်ပုံလေယာများကိုပြသထားပြီး Spring Project Melbourne မှအစီအစဉ်ဆောင်ရွက်ပေးခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ရှင်။ ဒေါအောင်ဆန်းစုကြည်ကိုလွတ်ပေးဖို့တာဖြစ်သူတောင်းဆိုစာကို UK ရှိမြန်မာတန်ယုံလက်မခံတဲ့တရင်ကိုဆက်လက်တင်ပြပါမယ်စစ်တပ်ကအာဏာသိမ်းပြီးမတရားဖမ်းဆီးခံထားရတဲ့အမေကိုလွတ်ပေးဖို့စစ်ခေါဆောင်မြောင်းနိုင်ထံဒေါအောင်ဆန်းစုကြည်ရဲ့တာဖြစ်သူကိုထိန်လင်းကစာရေးသားတောင်းဆိုချက်ကို UK ရှိမြန်မာတန်ယုံတို့တွားရောက်ပေးပို့ခဲ့လို့ကိုထိန်လင်းမှလူမှုကွန်ရက်စာမျက်နှာမှာဖေဖော်ဝါရီ1ရက်နေ့ကဖော်ပြထားပါတယ်ဒီနေ့မမေကိုမတရားထိန်းချုပ်ထားတာ၄နှစ်ရှိပါပြီ UK မှာရှိတဲ့မြန်မာနိုင်ငံတန်ယုံကိုတွားရောက်ပြီးမိမိနဲ့တွေ့ခွန်ပေးဖို့အတွက်တမရကာခွဲဦးစီးချုပ်မင်းအောင်လှိုင်ထံရေးသားထားတဲ့စာတွားရောက်ပေးအပ်ခဲ့တယ်လို့ကိုထိန်လင်းကဆိုပါတယ်ကိုထိန်လင်းဤပေးစာထဲတွင်ကျွန်တော်ဤမိခင်ဒေါ်အောင်ဆန်းစုကြည်ကိုချုပ်နှောင်ထားပြီးသူ့လိုအပ်သည့်ထိရောက်သောကျန်းမာရေးစေကူတာမှုများမပေးဒီမှာဖေဖော်ဝါရီ1ရက်နေ့တွင်လင်းနဲ့တီတီပြည့်ခဲ့ပြီးဖြစ်သည့်ပြည်ပြည်ဆိုင်ရာချက်ချင်းဤအသည်နဲ့တွေ့ဆုံကူညီခွန်ကိုမပေးတယ်လို့မိသားစုဝင်များနဲ့လည်းဆက်သွယ်ခွင့်မရပါဤလုံရက်သည်2020နိုဝင်ဘာလတွင်ကျင်းပခဲ့သည့်မြန်မာပြည်သူများရွေးချယ်တင်မြောက်ထားသောရွေးကောက်ပွဲရလဒ်ကိုလေးစားမှုမရှိခြင်းဖြစ်ပြီးကျွန်တော်မိခင်ဤနိုင်ငံသားတယောက်အပြင်လူသားတယောက်အနေနဲ့ရထိုက်သောအခွင့်အရေးများကိုလည်းငင်းပယ်ခဲ့ခြင်းပင်ဖြစ်ပါသည်ကျွန်တော်သည်နိုင်ငံရေးသမားတယောက်မဟုတ်ပါအသက်80ပြည့်တော်မြင့်မိခင်အကြမ်းမိုက်အခြေအနေကိုစိုးရိမ်ပူပန်သောသားတယောက်အနေဖြစ်တာယခုဤစာကိုရေးသားပေးပို့ရခြင်းဖြစ်ပါသည်မြန်မာပြည်သူပြည်သားများနဲ့တကဘာလုံးမှာရှိသည့်လူအများရဲ့ဆန္ဒနဲ့ထပ်တူကျွန်တော်ဤမိခင်ကိုအချုပ်နှောင်မှလွှတ်ပေးဖို့အတွက်တောင်းဆိုအပ်ပါသည်ကျွန်တော်နေထိုင်ရာအင်္ဂလန်မှမြန်မာပြည်သို့လာရောက်ပြီးကျွန်တော်ဤမိခင်နဲ့ကိုယ်တိုင်တွေ့ဆုံခွင့်ပေးရန်ကိုလည်းတောင်းဆိုလိုက်ပါသည်ဟုရေးသားထားပါတယ်ကိုထိန်လင်းကလူခေါ်ခေါင်းလောင်းကိုအကြိမ်ကြိမ်နှိပ်ခဲ့ပေမဲ့တကားမဖွင့်ပေးခဲ့ပဲစာကိုလက်မခံခဲ့တဲ့အတွက်စာကိုတန်ယုံသေးကိုထည့်ပေးခဲ့ပြီးစာကိုမြန်မာတန်ယုံရှိမှဖတ်ပြခဲ့ပါတယ်ရှင်ကျမ်းပတ်စစ်တမအာနာသိန်းသည့်၄နှစ်တွင် NLD လွှတ်တော်ကိုယ်စားလှယ်နှင့်ပါတီဝင်455ဦး၏ပိုင်ဆိုင်မှုများချိတ်ပိတ်သိမ်းယူခံရပြီး2500ကျော်ကိုဖမ်းဆီးထားတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အာနာသိန်းဒီနေ့မှ2024ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိအဖွဲ့ချုပ်ပါတီဝင်လွှတ်တော်ကိုယ်စားလှယ်169ဦးနဲ့ပါတီဝင်256ဦးစုစုပေါင်းအဖွဲ့ချုပ်အဖွဲ့ဝင်455ဦးတို့၏ပိုင်ဆိုင်မှုများချိတ်ပိတ်သိမ်းယူခံရပြီးနှစ်နာဆုံးရှုံးမှုပေါင်း980ခုရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှတရင်ထုတ်ပြန်ပါတယ်အကြံဖက်စစ်ကောင်စီသည်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုရုံးရန်ကုန်ကို3ကြိမ်တိုင်းနယ်ပြည်နယ်ရုံးများကို15ကြိမ်ခရိုင်ရုံးများကို6ကြိမ်မြို့နယ်ရုံးများကို115ကြိမ်ရက်ကျေးရုံးများကို28ကြိမ်စုစုပေါင်း168ကြိမ်ဖျက်ဆီးခဲ့ကြောင်းသိရပါတယ်ထို့ပြင်အဖွဲ့ချုပ်ပါတီဝင်လွှတ်တော်ကိုယ်စားလှယ်145ဦးနဲ့အဖွဲ့ချုပ်ပါတီဝင်2496ဦးတို့ကိုဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်အကြံဖက်စစ်ကောင်စီငိမ့်ချန်းစွာဆန္ဒပြကြသောတပိတ်အင်အားစုများကိုအကြမ်းဖက်ဖြိုခွဲခြင်းဖမ်းဆီးမိသောပြည်သူများကိုစစ်ကြောရေးစခန်းများတွင်တပ်ဖြတ်ခြင်းဖမ်းဆီးအကျဉ်းချထားသောနိုင်ငံရေးအကျဉ်းသားများသည့်အကျဉ်းထောင်အတွင်းတွင်လုံလောက်သောစေဝါကူတာမှုများရှိခြင်းနှင့်လုံလောက်သောအစာအာဟာရများမရှိခြင်းတို့ကြောင့်မလိုလားအပေတည်ဆုံးခြင်းအကျဉ်းထောင်အတွင်းတွင်အကြောင်းမဲ့ညှဉ်းပန်းနှိပ်စက်ခြင်းကြောင့်တည်ဆုံးကြရခြင်းအကျဉ်းထောင်ပြင်ပတော့ထုတ်ကာတပ်ဖြတ်ခြင်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲရဲရွာများသို့ဝင်ရောက်ကပြည်သူများကိုဖမ်းဆီးပြီးအကြောင်းမဲ့ညှဉ်းပန်းနှိပ်စက်တပ်ဖြတ်ခြင်းမိရှုတပ်ဖြတ်ခြင်းလူသားတိုင်းအဖြစ်ခေါ်ဆောင်အသုံးချပြီးတပ်ဖြတ်ခဲ့ခြင်းရဲရွာရှိအမျိုးသမီးများကိုအဓမ္မပြုကျင့်ပြီးတပ်ဖြတ်ခဲ့ခြင်းစသောကျူးလွန်မှုများအပြင်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲရဲရွာများအတွင်းသို့လက်နက်ကြီးလက်နက်ငယ်များဖြင့်ပစ်ခတ်ခြင်းလေးကြောင်းမှပုံဖြစ်ကျဲချခြင်းစသောကျူးလွန်မှုများကြောင့်တေဆုံးကြရသောပြည်သူ9140ဦးတွင်အဖွဲ့ချုပ်ပါတီဝင်လွှတ်တော်ကိုယ်စားလှယ်၄ဦးပါတီဝင်၁၀၉ဦးနှင့်အသက်မပြည့်သောကလေးသူငယ်436ဦးနဲ့အမျိုးသမီး811ဦးတို့ပါဝင်တယ်လို့သိရပါတယ်ရှင်ဆလပီပိုင်ဖြူသူအကယ်ဒမီရုပ်ကမ်ပိန်းပြုလုပ်တဲ့တရင်ကိုတင်ပြပါမယ်။ရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြူသူရဲ့အကယ်ဒမီရုပ်ကမ်ပိန်းကိုဖေဖော်ဝါရီလ1ရက်နေ့ကနေဖေဖော်ဝါရီလ20ရက်နေ့ထိပြုလုပ်သွားမှာဖြစ်ကြောင်း Artist Shelter မှအတည်ပြုထားပါတယ်။အဆိုပါကမ်ပိန်းမှာနိုင်ငံအလိုက်တာဝန်ယူထားတဲ့သက်ဆိုင်ရာ Fundraiser တွေစီကတစ်စက်မိမိစိတ်တိုင်းကြငွေကြေးပမာဏကိုထည့်ဝင်လှူဒါန်းနိုင်မှာဖြစ်ပြီးပါဝင်မှုတစ်ကြိမ်စီတိုင်းအတွက် Serial Number ပါတဲ့ဂုဏ်ပြုမှတ်တမ်းတစ်ဆောင်စီရရှိနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ကမ်ပိန်းမှာပါဝင်လှူဒန်းကြမဲ့ပရိသတ်ပြည်သူတွေအတွက်ပထမဆုံးအဖြစ်ရွှေတစ်ချက်သားရွှေကျယ်ပါဝင်မဲ့ရုပ်ရှင်သရုပ်ဆောင်ပိုင်ဖြူသူရဲ့အကယ်ဒမီရုပ်တုဒုတိယဆုံးအဖြစ်ရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြူသူရဲ့လက်မှတ်ပါရွှေဆွဲကြိုးတကုံတတိယဆုံးအနေဖြင့်ရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြူသူဝတ်ဆင်ခဲ့ဖို့တဲ့တွေ့ချိတ်ငကနဲ့ပုံစံတူရွှေငက၃ရံတို့ကိုဖေဖော်ဝါရီလ21ရက်တောက်ကြနေ့မှာရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြူသူကိုယ်တိုင်ကန်ထူးရှင်ကိုမဲနိုင်ရွေးချယ်ပြီးပေးအပ်သွားမှာဖြစ်တယ်လို့သိရပါရဲ့ရှင်။ ရန်ကုန်ဘူးတလင်ဖားကန့်ဖျားသုံးစုတမုံမျိုးတို့ရဲ့လွတ်တော်လှန်ရေးလေးနှစ်ပြည့်လူထုလှုပ်ရှားမှုများပြုလုပ်တဲ့တရင်ကိုနောက်ဆုံးတင်ပြပါမယ်။ရန်ကုန်မြို့အချစ်ချာကြသည့်နေရာများတွင် Youth of Energy အဖွဲ့ကပြည်တိုင်းထောင်ဤလေးချလဲပြန်ထအဓိပ္ပာယ်ဖြင့်အာနာရှင်စနစ်အမြင့်ပြည့်သုံးရက်အတွက်ဤမျိုးစုံဖြင့်တိုက်ပွဲဝင်နေကြသောရဲဘော်ရဲဘက်များကိုကုန်ပြူသောအဖြစ်ပြည်တိုင်းထောင်တပိတ်ကို February 1ရက်နေ့တွင်ပြုလုပ်ခဲ့ကြောင်းတရင်ရရှိပါရဲ။ထို့ပြင်ရန်ကုန်မြို့တွင်ပြည်သူလူထုနှင့်တော်လှန်ရေးအင်အားစုများကလည်းအထွေထွေဖိနှိပ်မှုကိုအန်တုကြဘုံရန်သူကိုထွက်ပေါက်မပေးနဲ့စာသားဓာတ်ပုံကမ်ပိန်းနဲ့မြို့လေကောင်ဘန်နာချိတ်ဆွဲခြင်းကိုစစ်အာဏာရှင်စန့်ကျင်းလှုပ်ရှားမှုဖြစ်ပြုလုပ်ခဲ့ပါတယ်။အလားတူစကိုင်းတိုင်းဘူးတလင်မြို့နယ်တွင်မြို့နယ်ပေမတပိတ်ကော်မတီမြို့နယ်ចောင်းသားသမဂ္ဂနဲ့ဒေသခံပြည်သူလူထုပူးပေါင်းပြီးလူထုတပိတ်လှုပ်ရှားမှုကိုပြုလုပ်ခဲ့လို့သိရပါတယ်။ဘူးတလင်မြို့နယ်သည်တော်လှန်ရေး၄နှစ်ပြည့်သည့်အထိစစ်ဖိနှက်အောက်ဒူးမထောက်လက်မမြောက်အရှုံးမပေးဘဲဆက်လက်တိုက်ပွဲဝင်လှည့်ရှိပြီးမြို့နယ်ပေမတပိတ်ကော်မတီမြို့နယ်ចောင်းသားသမဂ္ဂနဲ့ဒေသခံပြည်သူလူထုတို့မှလူထုလှုပ်ရှားမှုအဖြစ်လူထုရဲ့တော်လှန်မှုဟာတရက်မှရက်တက်မသွားခဲ့အထွေထွေဖိနှိပ်မှုကိုအန်တူကြဘုံရန်သူကိုထွက်ပေါက်မပေးနဲ့လူထုအာဏာအသက်သွင်းကြသွေးမကွဲနဲ့သွေးမအေးနဲ့ဘုံရန်သူကိုမမေ့နဲ့စသောစာသားများကင်ဆောင်ပြီးဆန္ဒထုတ်ပေါ်ခဲ့လို့သိရပါတယ်။ထို့အပြင်ကချင်ပြည်နယ်ဖားကန့်မြို့ထဲတွင်လည်းမော်လှက်တပိတ်အဖွဲ့ကစစ်အာဏာရှင်စန့်ကျင်ကြွေးကြော်ကလှည့်လည်ဆန္ဒထုတ်ပေါ်ခဲ့လို့သိရပါတယ်။အလားတူဖျားသုံးစုမြို့တွင်မြို့မစည်းအတွင်းတွင်ဆန္ဒထုတ်ဖော်မှုနှင့်အတူလူထုများထံကိုတော်လှန်ရေးလှုပ်ဆော်ရေးလက်ကမ်းစာဆောင်နှင့်ထမင်းများဝေချင်းများလည်းပြုလုပ်ခဲ့လို့သိရပါတယ်။ထို့ပြင်တမိုးမြို့နယ်ဆက်တနေရာလူထုတပိတ်ချီတက်ပွဲတွင်မြမပြည်ခွေဆွဲချင်းကောင်းစဉ်ဖြင့်၎င်းကဗျာစရာရင်ယိုးဤတမိုးပြည်သူတပ်ဖွဲ့ဝင်များသို့ကဗျာကောင်းစဉ်ဖြင့်၎င်းဆန္ဒထုတ်ဖော်ခဲ့ကြလို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်ခရှယ်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးကျော်မင်ထွန်းနယူးယောက်ရေးသားထားတဲ့ဆောင်းခါခါဆိုတဲ့တော်လန်ရေးကဗျာကိုຫນွေဦးမိုးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ဆောင်းခါခါဆောင်းမှလည်းအကောင်းနဲ့အဆိုးဆောင်းအကြောင်းနဲ့ဆောင်းအကျိုးမြောက်ပြန်လေတိုးဝေရာရွေ့လာတဲ့နှင်းမှာထင်းကနေဆောင်းမန်းသိအောင်မနဲ့တိုင်တက်ပြနေတယ်ထင်ကြတယ်နှင်းရဲ့ဆောင်းကဆောင်းတယ်လို့မဆောင်းတယ်လို့မို့မျက်ရည်စီးချောင်းကြည့်လို့နှင်းတွေပျော်ကြနေလိုက်တာတခါတလေဆောင်းလက်ခုတ်တဲ့ရောက်လိုက်တခါတလေဆောင်းရှိမောက်ဒူးထောက်လိုက်နေအပြောင်းအလဲဟာဆောင်းထဲမှာပေါ့နှင်းတွေဟာဆောင်းမှာမောင်းချတာလို့ရှတ်တတ်တာမိုးရွာတယ်လို့ခါခါတတိရွာချဆောင်းမှာထီဆောင်းလေးမရှိတော့နှင်းမလုံတာထက်စိတ်မလုံတာဆိုးတယ်စိတ်မလုံတလုံးနဲ့မီးလုံရတာမှုံမှုံမှွားမှွားကောင်းကင်ပါမှာဝေဒနာနှင်းကတရှိုက်နှစ်ရှိုက်ဥပဒံအချက်ကတပြိုက်နှစ်ပြိုက်တင်းနှုံးသာသွားဆောင်းခါခါမှာနှင်းချိုချိုကိုအရေးကျိုးရုပ်နံနှစ်ပါးလုံး AI နဲ့ကျွန်တော်ပြစ်ထည့်လိုက်တဲ့အခါလောက်ချတလက်မောင်းပြန်တလက်နဲ့စမတ်ကြကြ PDF မှလေးဖြစ်လာတယ်ဆောင်းညမှာဆောင်းကြမတော်အောင်မြစ်တာနှွေးထွေးဖတ်ထားပေးပါဆောင်းချုံလို့မလုံးမြစ်တာချုံမှလုံတယ်ဆိုလို့ဂျော်မင်းထွန်းနယူးယောက်
Radio UNG သောတာရှင်များရှင်ဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ပိနာတူနမရိုင်နောအတူငွယ်ခုခုဖရမ်ကူလမ်ကူလင်ဟာငကောချာရွင်ခမ်ထူရီမိငိုင်ဘခနီအတူငောင်ထူရီလေကျူမကွေယောခိုယာ mang ro ra ba ya angri sui tuk na piom lok kha ji ya yo defense force 20f no ren lok ni jitia ang hinda kaung thu le ju khu khu sip tang phala mang ro yu angri sui yu ka chang sung aglam mi pam ba na op ji ang na an thu bi ang thu le ju na ctm la humuri khukum shalik chit khlam bi gya pa mi wan angri sui no sung kha ji ya aprena thu le tu ngai sing kaung mi ngai ba op ni Mangro Raba Vaya Tungnaka Lamri Dom Lubi Kajia, Your Defense Force 1DF No, Kokum Pram Gulam Gulimhang Picture, Antudangang Tuanchuna of Guinea. Ajunang Dungana read Dom Lubin Hingi Jesse Kokyang Ridungano, Nine Name Ombai, Apukri, Kotemri, Ek Obairi, Shengdong Seduri, Aminshomna by Tukajia, 1DF Dungan of Brittany, Dubai Kokupi, Sholokia Angrusia, Aunaka Kinung Leju, Kokyang Ri, Ayutisina, Dumbi Ki Omamuya, Ajunria Kana, Se koja kang umrila ko uki ang bari dengkano athu thuya ngui shanna nglong sun sauri ame bi na jomi ngai na wa thu kha gp 1df no britkini magui kho yung leju khu khyang ri no min du ya ko u bai ri ak thayam thom thai ne bi lo ba wa ya khin ro lo ki gp 1df dengkano leju britkini khu khyang ri ang long sun ngui sui kho them ri leju ak changa angri sui tuk ki se koja kang umriya mro fai thu kha gp yo defend force no britkini When DF Leju Maguiko Kango saw Tili Mangrola joke to Mangrong of Kia, Say Kodra Kambumagene, Kyoko Minda Mangro, Madubi Mangro, La Gamble Mangro, Tungnaka, Operation Yumpi to Dukia Ambum to Machakini. Chimbrotherhu Operation Mibinaka, Falam Mangro Yung, Angrisui Kuka, Adam Pambana of Kijia, Chimbrotherhu no, Kogum Tram Gulam Gulimha, Picha, Tumkibla Hub to Anshana of Guinea. Kogum Tram Gulam Gulipi, Kikya, Antudanga, Angrisui, Kyansung of Chalho Lokia, Ambum Liju, Kalimang Rongano, Kanjuan, Amro Lo, Nagung, Amipanjia, Chimbrata Huno, Tunshogini, Vangari, Dungana, Lumgia, Falamang Rong Liju, Bribriga, Kogum Tram Gulam Gulipi, Mblacha, Anglung Dungapi, Angrisui, Kunganga, Balingum Kyansung, Pikiblik Tumli, Mikpana, Okijia, Pana Okini, Adubay Angrisui no, Am Dilo Baya, Tunshio Nagung Liju, Namia Kukang Okia Nancy DM Rila, Fumiri Amsha, Akugum Sharlik Crit, Plum Brigia, Bami, Aupi, Angrisia Kukayung, Say Kone Bibidukajia, Abrena Okini, Angrisino Kua, Nancy DM Rileju, Angrisia Kukala, Namia Bibi Lotnak, Anining Hyung, Amingming Okaigene, Ajuna Hyunga, Dumat Bungapurvang, Chengna Rakajipi Angrisino Brigini, Angrisia Kukum Pramkulam Gulik. Pekyam gulik tumhum tuang shona gung liju ba mi kukum shalik kshet thumbi gya van jutiam humiri pi angrisuye pua sen ekwane bibidu kari jia aprena opkini ajun muya angrisuye tuang sholo na gung liju pokyang ri angrisuye pua kukum rui bibi kari gene jutiam sha liju kukup tumji aprekini tulok gya kinri yung au pi kukum ha kuda sen ekwane angrisuye pua bibidu kaji aprena opkini juna presanari kalok gya au pi Mkana omkai JP Angrisui Dungano Abrena Gamo Adungwa Shinkano Ningam Tindrine Ntumi Nga Lejo Shimbang Gyakhani Yama Kukrongla Kyokong Namibabgya Kyozak Kyangri Namibwan Ayo Tisi Na Ng Ayna Ri Ayo Maine Naibum Kut Namijeng Nung Sojia Shinkano Abrentuni Nuba Puyna Van Raya Nambu Kukum Dungsi Mwa Koyung Kyang Luk Boy Ruyipua Kyang Aknum Asuna Alimna Opgini Lemmainsla keksak thegya khenglung rileju anglung kadangune angsho aglum okulum akhang ambutjia aminkhrana opkini lemmainsla khengluk pa rileju ajao amingtungka nagmana amhun riyung atukbakhru amingtungka naga amhun riyung huningne ajun riya hunung rok agyagung khengluk pa riju aiya kyauno jia ngaina wai thukhani Keksak Tigia, King Luk Boy Rila, Lem Mansuri, Yamna, Ruruna, Sungon, Dauna, Miom Kinari, Kabivai, Nguvaya, Akduma, Kek Te Une, Kyangri, Amidin Vai, Aminun, Amai Vaya, Gyaksak Hingini, Nanga Omnaga, Beyunga, Nguvaya, Ajunamai Muri, Nahu Akyakung, Ahik Kyangam, Nam Tindu Vai. Juna Gagene Nanga Purping Urvai Gagya Hang Leju Baina Dumat Bine Ajuna Mong Lamri Mzikya Angbuma Nam Tinvai
Diganigaro Dinyanewe Radio NUG Sisenigo Kita Yanalai Pamishin မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်